င်္ဂါပါခင်ဗျာဒီနေ့တဲ့ဒီ live session မှာတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။ဒါမဲ့တနင်္လာနေ့ဒီဇင်ဘာ10နေ့ဟာဆိုရင်နိုင်ငံတကာလူခွေရေးနေ့ဖြစ်တယ်လို့လူခွေရေးညစာရန်190ပြည်လည်းဖြစ်ပါတယ်။ဆိုတော့ဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံမှာလူခွေရေးကိုကာဝယ်ပေးနိုင်အောင်ဘလောက်ထိဆွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲ။နောက်ဒီမိုကရေစီထွန်းအားရေးမှာဘလို့လူရေဘလို့အရာမျိုးတွေကဟန်တားဖြစ်နေပါလဲဆိုတာတွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတချို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ကျွန်တော်ပြည်နိုင်ဆွေးနွေးဖို့အတွက်ကိုလူခွင့်ရေးရှင်းနေဖြစ်တဲ့ဦးသိန်းတန်းကိုနောက်ကြားမတန်းလူကြီးများရဲ့ခွင့်ရက်ကဒါရိုက်တာမမေစဘဲဖြူနောက်ဒင်းစာချက်ဦးတရားသူတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အသုံးသက်ချက်တချို့အရင်ချားခြင်းပါတယ်။ဆိုတော့ဒီမမေစဘဲဖြူပဲအရင်ဆွေးနွေးပြပါဦးခင်ဗျာ။မြန်မာနိုင်ငံရဲ့ဒီလူခွင့်ရေးအစီအတန်းကလက်တလုံးသုံးသက်ကြည့်မယ်ဆိုရင်ဘယ်ဆင့်မှာရောက်နေရလို့သုံးသက်လို့ရမလဲဟိုရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေသလားရေဦးရသုံးသက်ပြပါဦးခင်ဗျာ
ဟုတ်ကဲ့ကျမတို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့တိုင်းတာတဲ့မျိုးကိနေတော့အများကြီးရှိပါတယ်ပေါ့နော်အဲ့တော့ဟိုတမ်းနဲ့လေစိတ်တာမြင်တာလွယ်တဲ့မျိုးကိလေးတွေရနေတယ်စပြီးကြောကြည့်ရအောင်ပေါ့နော်အထူးသဖြင့်တော့ဒီကတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဟာဒီအခြေခံလူခွင့်ရေးထဲမှာကျမတို့အရေးကြီးတဲ့အချက်တွေဖြစ်ပါတယ်အဲ့တော့လူခွင့်ရေးနဲ့အခြေအနေကိုကျမတို့သုံးသပ်တဲ့အခါမှာသုံးသပ်ရမယ့်အချက်တွေကတော့အများကြီးပေါ့ဒါပေမဲ့လည်းကျမကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုက်တာမယ်ဆိုရင်တော့ကျမတို့နိုင်ငံရဲ့အခုလက်ရှိအခြေအနေကအများကြီးပဲနောက်ကိုပြန်ပြီးတော့ထုတ်သွားတယ်လို့ပြောချင်ပါတယ်ပေါ့နော်ဆိုတော့လောလောလတ်ကျမတို့ဒီနိုင်ငံရေးအတွက်တရားလုံးရှားတဲ့သူတွေကိုကျမတို့ထောင်ဒဏ်ရောငွေဒဏ်ရောချမှတ်တဲ့ကိစ္စတွေပေါ့နော်မနေ့ရပဲကျမတို့ချမှတ်လိုက်တဲ့ကိစ္စတွေဆိုရင်ကြလူခွင့်ရေးမြန်မာနိုင်ငံမှာရှိတဲ့လူခွင့်ရေးအခြေအနေကိုမင်းတော်ဖော်ပြတဲ့အခြေအနေပါဒီလိုဟိုကစဲစစ်ပေးဒုက္ခတွေအတွက်ဟိုဘယ်လိုပြောမလဲငိမ့်ချန်းစွာဆန္ဒဖြုတ်ပေါ်တဲ့အရာတွေကိုကျမတို့ထောင်သွင်းအကျဉ်းချတာတို့ဂျန်ဝေချမှတ်တာတို့ပြီးတော့ဒီ right to information ပေါ့နော်ကျမတို့တရင်အချက်လက်ရယူခွင့်နဲ့ပတ်သက်ပြီးတော့လည်းအခုဒီတရင်တော့ကိုဝါလုံးတို့ကိုတော်စိုးဦးတို့အဖမ်းခံရတာအပြင်ကျမတို့ဒီfreedom house ရဲ့အမှတ်ချက်ကိုကြည့်နေဆိုရင်လည်းကျမတို့မြန်မာနိုင်ငံကအများကြီးရဲ့အဆင့်မိတ်ဆသွားတာကိုတွေ့ရတယ်ပေါ့အဲ့တော့သူခွေရလို့ပြောတော့အရှုတော့အများကြီးတော့ရှိပါတယ်ပေါ့နော်ဒါပေမဲ့ကျမရဲ့အမြင်ကျမရဲ့ရှုတော့အရာပြောရမယ်ဆိုတော့ကျမတို့ကရှေ့ကိုတိုးတက်လာပဲနဲ့အနောက်ကိုပြန်ပြီးတော့ထုတ်သွားတဲ့အပိုင်းမှာရှိတယ်လို့ကျမကဥပဒေမှာဆွေးနွေးချင်ပါတယ
်ဟုတ်ကဲ့မမေဒီဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဒီလူခွေရှင်နေပြီဦးတင်းတန်းဦးလည်းရှင်နေပါဆရာဦးတင်းတန်းဦးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံလူခွေအခြေအနေနဲ့ပတ်သက်လို့ရေဦးရကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်အခြေအနေဟာရှေ့ကိုတိုးနေလားနောက်ပြန်ဆုတ်နေလားရက်တက်နေတဲ့အခြေအနေမျိုးလားဆရာသဘောထားပြောပါဦးခင်ဗျာ
ကျွန်တော်လည်းနောက်ပြန်ဆုတ်တယ်လို့ထင်တယ်ရဟိုအခုအချိန်ကြီးကလေဒီဘာတဲ့ဒီတရင်လက်ခွန်းနဲ့ပတ်သက်တဲ့အတိုင်းလေးနောက်တာဟိုဒီစနစ်စာထုတ်ဖို့ဆန္ဒပြတဲ့ကိစ္စမျိုးတွေမှာလေးခါရတယ်နောက်ကျွန်တော်တို့ဒီ right that the net position ပတ်သက်ပြီးတော့ဒေသမားတွေရဲ့အခွင့်အရေးတွေ access information တို့ပတ်ပေါင်းဆုံးကြည့်ရင်တော့ကျွန်တော်တို့နောက်ပြန်ဆုတ်နေတဲ့အနေအထားလေးတွေကျွန်တော်တို့တွေ့ရတယ်တွေ့ရတော့အခုဒီဖြစ်နေတဲ့ဒီအစိုးရဖွဲ့ရဲ့အနေအထားရဲ့နောက်တစ်ဖက်ကသူတို့ကဟိုမဆက်ဆံရေးနဲ့ပတ်သက်လို့လုပ်တဲ့ကိစ္စမျိုးတွေဆိုရင်တစ်ဖက်ကဟိုကြည့်နေရတော့အထူးသဖြင့်ဗီဒီယိုကြီးကကန်ပြီးတော့အဲ့လိုကိစ္စမျိုးတွေမှာဖိနှိပ်တဲ့အနေအထားမျိုးတွေဖြစ်တယ်။နောက်သတင်းသမားတွေပေါ်မှာလည်းပဲဟိုဝေဖန်ထောက်ပြတဲ့ကိစ္စမျိုးတွေမှာဆက်ဆက်တိမခံဘူးနော်။ဟိုအဲ့ဒါ11 media group ကသတင်းသမားတွေမှာကိုသူတို့ကအမှန်မှပြချတယ်လို့ပြောမခံဘဲနဲ့ဒါကဒီဖိနှိပ်ချက်ချပြီးတော့အာဏာရှင်နှမ်းကြောင်းလိုက်တဲ့အမှုတွေတွေ့နေရတယ်ဒါသမရာကြီးရောက်ဝင်ပြီးတော့ဆယ်ကျဲလို့ပေါ့နော်အဲ့လိုပြောပြဆိုဆိုရေပုံရကြည့်တော့ကျွန်တော်တို့ကနောက်ကိုစုပ်နေတယ်လို့ပြောရမှာပ
ါဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရခြင်းစုပါနောက်ကျွန်တော်ဒင်းစားဆရာဦးတရားသွေးလဲရှင်းရယ်ဆရာဦးတရားသွေးခင်ဗျာဦးကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရေဝီရသုံးသပ်မယ်ဆိုရင်ကျွန်တော်တို့ကဟိုရှေ့တိုးနေလားနောက်ပြန်ဆုတ်နေလားတက်နေတဲ့အခြေအနေမျိုးမှာရှိနေလားရှေ့ရဆွေးနွေးသွားတဲ့ပုံကုတ်နှုတ်ဦးစလုံးကတော့နောက်ဆုတ်နေတဲ့အခြေအနေတွေကိုပို့တွေ့ရဆိုရင်အမြင်တွေကိုပြောတော့ပါရဲ့ဟုတ်ကဲ့ဟုတ
်ကဲ့ဟုတ်ကဲ့တော်အမြင်ပြောရတော့အချိန်နဲ့တော်တော်ရှုပ်သွေးတယ်ဟိုနောက်ဆုတ်နေတယ်လို့တော့ကျွန်တော်မခံစားဘူးဒါပေမဲ့အချိန်ပြီးနောက်ကိုပြန်ရောက်သွားနိုင်တဲ့အခြေအနေလို့ကျွန်တော်ခံစားမိပါတယ်အဓိကပြဿနာတော့ဘာဖြစ်လဲဆိုတော့ဒါလူတွေကအခုကျတော့ကိုယ့်အခွင့်အရေးကိုသိတာတဲ့လူတွေကများလာတယ်ဘာလို့ဆိုတော့လည်းတရားအခွင့်အရေးကိုမသိဘူးကိုယ့်အခွင့်အရေးတော့အရင်ကတော့ကျွန်တော်တို့လူခွင့်အရေးနဲ့ပတ်သက်လာရင်ကိုယ့်အခွင့်အရေးကိုဘာမှလည်းမသိဘူးနောက်တစ်ခါကိုယ့်အခွင့်အရေးကိုနင်းတယ်ခံရရှိရလက်တွေ့ရှိကြရရှိတယ်နောက်တစ်ခါ အဲ့ဒီလိုဖြစ်မှန်းမသိဖြစ်ခဲ့တဲ့ကာလရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒီအချိန်ကာလတွေကျွန်တော်တို့အခုရှင်းကြည့်မယ်ဆိုလို့ရှိလို့ဆိုတော့သူတွေကကိုယ်ခွင့်ကိုပြည်လာတယ်ပြည်လာတယ်မကောက်ကိုယ်လည်းကိုယ်လည်းလိုချင်လာတာပေါ့နော်အဲ့တော့အချိန်ကတော့ကျွန်တော်ဗာတိသားမျိုးဆိုတော့အခုအခွင့်အရေးကိုကိုယ်ပြည်လာပြီးတော့ပြည်အခွင့်အရေးကိုဘယ်တော့မှမထဲတော့တဲ့ဟာမျိုးတွေကျွန်တော်တို့ဒီကာလမှာကျုံရတယ်ဗျအဲ့တော့ဟိုတော်တော်ကြီးကအခုကျွန်တော်လက်ချားလိုက်တာတော့ကျွန်တော်တို့ဒီနိုင်ငံရေးဘက်မှာတော့ကျွန်တော်သတင်းမီဒီယာဘက်မှာအခွင့်အရေးတွေအဲမရရှိရရင်းပေးခံရတာဟိုတက္ကသဟိုတကယ်အလို့စားလိုက်လဲပေးလိုက်ပေါ့နော်ဟိုသက်သမုံသက်သနေမတူတော့မှဒီဆန္ဒပြခွင့်ကိုတော့မှကျွန်တော်တို့ဒီတည်မင်းဆက်နဲ့ပတ်သက်လို့ရှိလို့ရှိရင်ကျွန်တော်တို့ဒီအဲဆန္ဒပြတာအစားခက်ခဲတာဒီကျွန်တော်တို့ခွင့်ပြုချက်ရဖို့ဒါမလွယ်တာတွေပေါ့နော်ဒါတွေကိုတော့ကျိုးရေးအကြောင်းကြားချက်တွေနိုင်ငံရေးအကြောင်းကြားပြချက်ကြောင့်ဖြစ်တယ်တက္ကသလူသားချင်းကြားသိအကြောင်းကြားချက်တွေဖြစ်ပြီးဆန္ဒခံရတာလည်းတကယ်လက်တွေ့မှာရှိနေသေးတယ်ဆိုတော့ဒီအခြေအနေတွေကတော့ဆုံးယုတ်သွားတာဆက်ကိုတော်တော်အမြင်ပြောရရင်တော့ဟိုတော်တော်လေးကိုကျွန်တော်တို့ဒီအရင်ကာလလောက်ရှိကိုအချိန်လေးပြန်သွားနိုင်တဲ့အချိန်လေးပြန်လို့ပြောရမှာပေါ့နော်ဒီလိုချင်းဆုံးယုတ်လာဆိုတော့ကျွန်တော်တို့ဆုံးယုတ်တယ်လို့တော့မထင်ဘူးတော်တော်လေးဒီအချိန်လေးဒီအချိန်လေးမထင်သေးနိုင်လို့ကျွန်တော်တို့က2020လောက်မှာကျွန်တော်တို့ဒီနိုင်ငံရေးအရာပေါ့အတောင်းတဲ့တစ်ခုဖြစ်သွားရင်ကျွန်တော်တို့ကအရင်ကာလကိုအောင်ပြန်ရောက်သွားနိုင်တယ်ဒီသားမျိုးပေါ့နော်ဒုံးကလေးကျွန်တော်ဟုတ်ကဲ့ဒီကိစ္စကဒုံးကနေဆုတ်သွားမယ်ဆိုတော့ကျွန်တော်ခံစားမိတယ်ပါဗျာ
ဟုတ်ကဲ့ဟိုအနေရှိနေတဲ့အခြေအနေပေါ့လေဆိုတော့ကျွန်တော်ဒီဟိုဆွေးနွေးခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တူကကျွန်တော်ဒီထိုင်းနိုင်ငံကိုတီးလည်မှုကကိုတီးလည်မှုဆွေးနွေးနေတာလည်းဖြစ်ဖြစ်မင်းမြင်နေတာလည်းဖြစ်ဖြစ်ဆွေးနွေးမြင်နိုင်ပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအစိုးရနဲ့စစ်တပ်တို့ကဒီမိုကရေစီလို့ပြောနေနေမယ်ဒီမိုကရေစီအဲ့တော့ကျွန်တော်တော့မမြင်ဘူးဗျ။ဘာဖြစ်လို့လဲဆိုရင်တော့ဒီမိုကရေစီဆိုရင်တော့လူအခွင့်အရေးချိုးဖောက်ကြမလို့ဘူးနော်။ကျွန်တော်တိုင်းသားတရားတွေမှာတော့နေရာဝင်ယူတော့နော်စစ်တပ်တွေတင်ပို့နေတာလမ်းတရာဖောက်ပြီးတော့စစ်တပ်တွေတင်ပို့နေတာနော်။နောက်ပြီးတော့လက်နက်ကြီးလက်နက်ငယ်တွေသူတို့တင်ပို့နေတာကားနဲ့တိုက်ပြီးတော့သူတို့အများကြီးတက်နေတာကျွန်တော်သိရတယ်မှာ။ဒီစစ်ကဲဆဲတစ်ခေတ်မှာနော် NCA တစ်ခေတ်မှာသူတို့လှုပ်ဆောင်နေတာကျွန်တော်သိရတယ်။ဒါကြောင့်မို့ဒီနောက်နောင်ဟုတ်နော်သူတို့ဆက်လက်ပြီးတော့နော်လူခွင့်ချိုးဖောက်ကအများကြီးရှိနေတယ်ကျွန်တော်မြင်တယ်
ဟုတ်ကဲ့ကိုတိလည်းမဆွေးနွေးရကျေးဇူးပါအခုကျွန်တော်ဒီဆွေးနွေးပွဲကိုပဲဒီ Facebook ကနေပြီးတော့ဟိုတိုင်းရိုက် comment ပေးနေတဲ့လူတွေလည်းရှိပါတယ်သူကတော့တိုင်းရင်းသားနာမည်ပါပဲသူကတော့နော့ချကောလူဆိုတဲ့တရားပါသူကတော့မြန်မာနိုင်ငံလူခွင့်ရေးရှင်တွေနောက်ပြန်ဆုတ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေအပေါ်မှာဒီဟိုအစိုးရနဲ့ဒီလက်နက်ကင်အင်အားစုတွေကဟိုနှိတ်ကိုကနိုင်ရှင်းနေတာရှိပါတယ်ဆိုပြီးသူကမှတ်ချက်ပေးထားပါတယ်နောက်ဆက်ကျွန်တော်တို့ဒီဆွေးနွေးပွဲကိုစာပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အဲ့ဒီတူကအရင်ဆုံးဒီအမေရိကန်ပြည်သူစုကမောင်တက်တနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ဒီမိုကရေစီထုံးငါရဲကိုအဓိကအဟန္တာပြုနေသူတွေကတော့အမျိုးသားရေးကြီးတော်တန်းတွေနဲ့ကိုယ်တိုင်ရေးကိုယ်တိုင်ထောက်ခံပြီးအုပ်ချုပ်ရေးအာဏာတွေကိုဖဲ့ယူထားတဲ့စစ်ကောင်းဆောင်တွေနဲ့ဒေါ်လာရေးကြီးတော်တန်းတွေနဲ့ငြိမ်းချမ်းရေးကိုမုန်းတီးစိတ်လက်စားချီလိုစိတ်တွေသံမယစိတ်တွေမယုံကြည်မှုတွေနဲ့ရယူလိုစိတ်ပြင်းထန်နေတဲ့လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေကြောင့်လို့ပဲယူဆမိပါတယ်။တခါနိုင်ငံရေးပါတီတွေရဲ့အားနည်းချက်ကဒီမိုကရေစီအတွင်းကုပြောင်းရေးအောင်မြင်ချောမွေ့ဖို့အစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်ရင်ကောင်းမလဲဆိုတဲ့စဉ်းစားတွေးခေါ်အကြံပြုကြတာထက်မိမိတို့ပါတီအောင်နိုင်ရေးကိုသာပုံမအလေးထားဆောင်ရွက်နေတာတွေကလည်းအဟန္တာဖြစ်နေတယ်လို့ယူဆမိပါတယ်။အဆိုးဆုံးကတော့အစိုးရအနေနဲ့ဒီမိုကရေစီရဲ့ကြောရွတ်ဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်မှန်တိုင်းတဲမတည်ငြိမ်အောင်လုံးလုံးမရအောင်စစ်ကောင်းဆောင်တွေကပြည်ထောင်ရေးနဲ့တရားစီရင်မဏ္ဍိုင်ကိုထိန်းချုပ်ထားနေပါပဲ။အစိုးရအာဏာလည်းအပြည့်အဝမရှိ၊ဒီမိုကရေစီစနစ်ကိုအာမခံချက်ပေးထားတဲ့အခြေခံဥပဒေလည်းမရှိ။ဥပဒေပြုခွင့်အခွင့်အရေးတွေလည်းအကန့်အသတ်တွေကြားတဲ့ကလွတ်လပ်စွာအသင်းအဖွဲ့တွေဖွဲ့စည်းခွင့်ရတာတွေ၊ဆွေးနွေးခွင့်ရတာတွေ၊အစဉ်တိုင်ကြားခွင့်မလိုတော့တဲ့ကိစ္စ၊လွတ်လပ်စွာခီးသွားလာခွင့်ရရှိလာတဲ့ကိစ္စတွေ၊ပုံမှန်ငါးညပြောက်သွားတဲ့ကိစ္စတွေဟာထင်ရှားတဲ့လူခွင့်ရေးအကာအကွယ်ပေးရေးစွမ်းဆောင်ပေးနိုင်ခဲ့မှုတွေလို့ပဲယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူ့ကမောင်တသနာရဲ့ပြည်သားပါဆိုတော့ကျွန်တော်တို့ဟိုလူခွေရေးချင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာနောက်ပြန်ဆုတ်ခဲ့အခြေအနေတွေရှိနေဆိုပြီးတော်တော်ရှင်တွေကလည်းဆွေးနွေးချက်တွေတော်တော်များရှိပါတယ်ဒါပေမဲ့တချင်နဲ့ပါပဲဆိုတော့ဒီမောင်တသနာရဲ့ထောက်ပြချက်ထဲမှာဒီတိုးတက်မှုအပိုင်းတွေရှိနေဆိုပြီးသူ့အမြင်ကိုတော့ပြောရလဲရှိပါတယ်ဆိုတော့ဆရာဦးသိန်းဆိုင်ဦးခင်ဗျကျွန်တော်အနေနဲ့ဟိုလူခွေရေးချင်းနဲ့ပတ်သက်လို့တိုးတက်မှုအပိုင်းတွေနေနဲ့ရောပြောနိုင်တဲ့ဟာမျိုးတွေမရှိပါဘူးလားဆရာ
ဟိုရှိရတိုင်းရှိတယ်ဘာသာပြောလို့အုပ်ချုပ်ရတဲ့အချိန်ကဒီလိုဆိုရဘူးဗျဒီလိုဆိုရဖြစ်တဲ့အခါကျတော့သူတို့ပေါင်နေကတော့ဒီကိုတက္ကနာကြောတာကိုမှန်တဲ့လောက်မှန်ပါတယ်သူတို့ပေါင်နေကတော့သူတို့ပြီးနေတဲ့အခွင့်အရေးတွေပြရတယ်ဗျဒါပေမဲ့ခုနကလိုကိုဟိုခေါင်းတစ်ခြားကိုတစ်ခြားဖြစ်တဲ့အခါကျတော့စိတ်သွားတိုင်းကိုမပါနဲ့ဥပမာ1950ပြည်နှစ်ရေဟောစီမံဒီဒီဒီဟောက်ပြန်တဲ့သူတွေမျိုးဖြတ်သိမ်းနိုင်ရအမှန်လေဗျငါတို့ဒီနိုင်ငံရေးကျင်းသားတွေကအဓိကအားဖြင့်ရည်စူးတဲ့အင်္ဂလိပ်ကသူ့ကိုဆန့်ကျင်တဲ့စ တော့ဒီကနိုင်ငံသားတွေကိုစီးပွားရေးဒီအရင်းဥပဒေလိုဟာမျိုးကိုဟိုချက်သိမ်းနေတာမှန်တယ်ဘုရားတွေပါတက်လာတယ်အဲ့ဒီဒါ66ကကြီးလို့တက်လာတယ်ငါငါခါဝေးကိုအုပ်ချုပ်သူတွေကိုလည်းငါမြည်မြည်ချုပ်ရေးတုံးတာတဲ့အနေအထားတွေရှိနေတယ်ကအစ်စ်တွေတော့ဒုက္ခကြီးအနေနဲ့ပြောရရင်တော့ခုနကဒီကျွန်တော်တို့ဒီပြည်မင်းကြီးနဲ့ပတ်သက်ရင်ဒီလူစစ်နဲ့ပတ်သက်ဆက်ဆက်ကြည့်မှခံတဲ့နေသားမျိုးတွေဒါပေမဲ့အစိုးရလည်းဒါကတော့ကြည့်နေရတာပေါ့ဗျာနော်တစ်ခါကဟိုဒါမျိုးလုံးဝပြောမှခံတာဒါမျိုးနဲ့ပတ်သက်လို့ဘယ်သူမှပြင်းလို့ခွင့်မပေးတာဒါနဲ့လက်ခွင့်ဆူရမှာလည်းပဲဟိုတုံတုံကြီးအဆောင်ပြချက်နဲ့ပေါ့ဗျာဒါနဲ့ဟိုဒီဖိနိတာတွေကတော့ရှိနေတာအမှန်ကြီးကဟိုကျွန်တော်တို့အခြားကဏ္ဍတွေကပြောလို့ရပါတယ်ကျမ်းမာရေးကိုပညာရေးလိုတိုးတက်တာတွေရှိပါတယ်ကျွန်တော်တို့ခေါင်းအီးအီးထားပြီးတော့ဒါဒါလည်းဒုက္ခကြီးလို့ပြောရင်ရတာပေါ့ဗျာဒါတို့ကျန်တို့ညလာဖမ်းမှာမပြောအောင်ကြာတော့ကိုယ်ဆုံးရဆက်တာတို့ရတယ်ခုနလိုဘလူလာအပ်တဲ့အစိတ်ပိုင်းတွေရှိတယ်။နောက်သူတို့ကပြင်းပြချုပ်ချယ်မှုတွေလုပ်နေတယ်။အဲ့တော့ဟိုအစိုးရရင်းလို့ပေါ့တိုင်းပြည်ရဲ့မျက်မှောက်အခြေအနေကတော့ကျွန်တော်တို့အကန့်အသတ်အဟန္တာတွေရှိနေတဲ့အတွက်နောက်ဆက်တွေလို့ပဲကျွန်တော်တို့ပြောမှာပါ
။ဟုတ်ကဲ့မန်းမေစပယ်ကြီးတော်တော်ကမြင်ကျွန်တော်ဆိုတော့ဒီမောင်တက်တနာရဲ့ပြေးစာမှာတော့တိုးတက်မှုတချို့ရှိနေတယ်ဆိုပြီးတော့ထောက်ပြတာရှိတယ်။ဆိုတော့ကျွန်တော်တို့ရုပ်ခွင့်ရေးချင်းရဲ့ပတ်သက်လို့ဒီအရသာဆိုတဲ့လက်ထက်မှာတိုးတက်တဲ့အပိုင်းတွေရှိတယ်ဆိုတာမျိုးပြောနိုင်တာရောဘာတွေများရှိမယ်လို့ယူဆလဲခင်ဗျာ။
ဟုတ်ကဲ့အဲ့တော့ကျမတို့ကအရာခတ်တဲ့ရောအကျိုးမြင်နေရတော့မဟုတ်ဘူးပေါ့လေအဲ့တော့ဟိုတိုးချက်ပြောင်းလဲရတာလည်းရှိပါတယ်ကျမတို့လည်းအဲ့ဒါကိုတော့ထောက်ခံပါတယ်ပေါ့ဥပမာကျမတို့အရာခတ်လူမှုဖွဲ့စည်းပြီးအနေနဲ့ပေါ့အထူးသဖြင့်ဒီအမျိုးသမီးခွင့်ရေးနဲ့အမျိုးသမီးများပေါ့အကျန်းဖတ်မှုလှုပ်ရှားမှုတွေကျမတို့လုပ်တဲ့အခါမှာအရင်အတိုးရလက်ဆက်တွေတုံးကဖြတ်ပေါ့နော်အရင်မြစ်တွေတုံးကဖြတ်တော့ကျမတို့တွေအများကြီးပဲဒီတာဝန်ရှိတဲ့ဒီလေရဲ့အားပေးထောက်ခံမှုတွေ၊လိုက်လျောမှုတွေပေါ့နော်။အဲ့ဒါတွေကျမတို့ပုံမရရှိလာတာတွေလည်းရှိပါတယ်။ပြီးတော့ဒီရပ်ထလူမှုဖက်စီကိုပြောတဲ့အခါမှာလည်းကျမအမြင်ကတော့အကြောင်းအရာပေါ့မြူတီရလို့ထင်ပါတယ်။နိုင်ငံရေးနဲ့သက်ဆိုင်တာ၊နိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စတွေမှာဆိုပြီးပို့ပြီးတော့ဟိုဆက်သက်ရှိမှခံဖြစ်ပြီးတော့ပေါ့နော်။ဒါပေမဲ့လည်းသိနိုင်ငံရေးแม่มณีเนี่ยรู้โหยีซะได้อาจารย์อะไรဆိုရင်တော့လေဟိုတို့လိုက်ရောပေးနိုင်တဲ့အရာတွေလုတ်ပေးနိုင်တဲ့အရာတွေကိုတော့အရင်အစိုးရလက်ချက်ပေါ့အရင်နှစ်တည်းဆက်တော့ပို့ပြီးတော့မှဟိုလိုက်လိုက်ရောရောနဲ့ကိုယ်ကြီးဆောင်ရွက်ပေးတာတွေစံပေးပေးတာတွေတော့ရှိပါတယ်ဒါပေမဲ့လည်းကျမတို့ကဟိုစစ်ကလန်းတိုးရင်နောက်နှလန်းဆက်တူလို့ဖြစ်တာပေါ့နော်။ဟိုရေဘူးကအားဖြင့်ကျမတို့ကဟိုဆုံးရှိမယ်ဆိုရင်တိုးတက်ပြောင်းလဲမှုဘာမှမရှိဘူးလို့ပြောလို့မရပါဘူး။ကျမတို့တိုးတက်ပြောင်းလဲမှုတွေအမင်းငယ်ရှိတော်များလေ။ဒါပေမဲ့အများစုကိုကျမတို့ချုပ်ပြီးကြည့်မယ်ဆိုရင်တော့လူခွေရင်ချိုးဖောက်ခံရတဲ့အခြေအနေတွေကိုလည်းဒီအရက်သားအစိုးရအနေနဲ့ပေါ့နော်။ကျမတို့ဒီသူကညော်လင့်ထားတယ်လို့မှန်တယ်မင်းလေးကြိုက်ပြနိုင်တာမျိုးမရှိပါဘူး။စိတ်အားရရှင်းနေဖွယ်ရမရှိပါဘူးတော့အများကြီးပါပဲပေါ့။အဲ့တော့ပြောကြတော့ရှိပါတယ်ဒီတူလူလူကညောင်းလင်းတက်ကကြီးလွမ်းတာ ਉਹ ပေါ့နော်အဲ့တော့ဒါသားတွေအကုန်လုံးကဟိုနေ့ကျင်းညကျင်းဖြစ်နိုင်ဦးဆိုတာကိုကျွန်တော်တို့နားလည်လက်ခံတော့ကြလဲတစ်ဖက်ကကြတော့ဒီအရင်တွေတုန်းကဖြစ်ခဲ့တဲ့အခြေအနေတွေမရခဲ့တဲ့လူတွေရဲ့အခြေခံအဆင့်ကြီးတွေကိုဆောင်ကျင်းပေးနိုင်လိမ့်မယ်အစိုးရဖြစ်တယ်လို့ကျွန်တော်တို့အားလုံးကယုံကြည်အားပေးပြီးတော့ဟိုရွေးကောက်ပြန်ခဲ့ကြတာ ਉਹ အဲ့ဒီခါကျတော့ဒီဟိုညှော်လင့်ထားသလောက်မဖြစ်တာကိုတော့ကျမတို့ကဟိုတစ်ဖက်မှာလည်းဝေဖန်ထောက်ပြရဲဆိုတာမုန်းလို့တော့မဟုတ်ဘူးပေါ့လေအဲလိုအပ်ချက်တွေရှိနေသေးတာဒီချက်ပို့ပြီးတော့ဟိုကောင်းမွန်ကြောင်းနေအောင်လုံနိုင်ရဲ့သားနဲ့လုံသိရဲ့သားနဲ့မဖြစ်နေတာတွေကိုတော့ကျမတို့ကဟိုပြောရမှာပဲထောက်ပြရမှာပဲပေါ့နော်အဲ့တော့တိုးတက်ပြောင်းလဲမှုတွေကဟိုခြေကလန်းတိုးတယ်လို့ဆိုနိုင်ပေမဲ့လည်းတစ်ဖက်မှာအဲဒီလုံးလာသွားတော့ပေါ့ဆိုဖြစ်နေတကယ်လို့လက်ခွင့်နေနဲ့ပတ်သက်ပြီးတော့လယ်သမားတို့အလုပ်သမားတို့ကျမတို့အခြားဒီအမေယာတရားစကားနဲ့ပတ်သက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဆိုရင်တော့ဒီမနက်နေ့ကတော့နိုင်ခြင်းမရှိတဲ့အတွက်ကျမတို့ကဖြစ်ကလန်းစိုးရိုင်းမမလန်းလောက်ဖြစ်နေတယ်လို့ဖြစ်တယ်လို့ပဲကျမကလည်းအဲ့လိုပဲဖြစ်ဆက်ပြောချင်ပါတယ
်ဟုတ်ကဲ့မမေစပယ်ကြီးဆွေးနွေးတာကျေးဇူးပါကျွန်တော်တို့ဒီမှာဆွေးနွေးဖို့ဒီ Facebook ကနောက်ထပ် match တခုလည်းတွေ့ပါရဲ့သူကတော့ Docking Tech ဆိုတဲ့ account ပါရှင်မှာသူကတော့ပြောင်းလဲပါတယ်အဟောင်းကိုဖြူဖြူနေရတာတော့နည်းနည်းတော့ကြာပါပေါ့ဆိုပြီးတော့ match ပေးပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook comment တချို့လည်းရှိပါသေးတယ်မဆုံမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဇော်တူလဲဆိုတဲ့ account ကတော့စားဖားတွေညညွတ်နေတဲ့မြာကာလပတ်လုံးလူခွေးဆိုတာရှိမှာမဟုတ်ပါဘူးတဲ့နောက်ကရှင်ရှေ့ကရှုပ်နေမှာပါပဲတဲ့မထွေးဆိုတဲ့ account ကတော့ပွေပွေလေးလေးပြောမယ်ဆိုရင်ဒီမိုကရေစီထွန်းကားရေးကိုစစ်အာဏာရှင်လူတစုနဲ့အပေါင်းပါတွေကကိုကိုကျိုးကိုသာကြည့်ပြီးတော့အစိုးရဝါဒီတွေကအဟန့်အတားဖြစ်နေတာပါတဲ့ကိုကျော်နိုင်ဆိုတဲ့အကောင့်ကတော့ democracy အတွင်ကူးပြောင်းရေးမှာအဟံတားဖြစ်နေတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ဒါကိုဘယ်သူမှမပြင်နိုင်သေးပါဘူးတဲ့နောက်တစ်ခုစစ်တပ်ပါတဲ့တိုင်းပြည်ကိုပြက်စီအောင်စစ်တပ်ကလုပ်နေတာပါတဲ့ဘာကြောင့်လဲဆိုတော့လူမျိုးသုံးတက်ဖြတ်မှုတွေနဲ့ ICC အထိရောက်အောင်လုပ်ခဲ့လို့ NLD အစိုးရဘက်ကဘာမှလုပ်လို့မရဘူးဖြစ်နေပါတယ်တဲ့2008ကိုလည်းသူတို့မပြင်ရဲဘူးငြိမ်းနေတယ်တဲ့ဒေါ်စုကလည်းစစ်တပ်ကိုမပြောရဲတော့ပြည်သူတွေကဘယ်သူကိုအားကိုးရမှာလဲဆိုတာပြောပါအောင်နေရှင်
โอเคเจซูบาเนาะสาระจ้าเราเจอเราอีเมลเนี่ยปูได้อ่ะบาอูติงวีสุดิ้วตัวยะตาซูอ่ะเล็ดแท้มาเลยลูกควีกาวเวไปเจเนี่ยปัดตะทีไต่ทีที่อย่างสอนเนี่ยน่ะไม่ชีรู้โทษเนี่ยอยู่ซะบาเลยอยู่ซะในจังอ่ะอัจฉาบาตาวินเนี่ยอคันนาริโกไลค์ไปทีไต่ปิ่นเนี่ยตัวริโกเลยอยู่อยู่ไม่ชีลุละสอยงชีโกกวยควีสุดิ้วลูกควีกาวเวไม่ชียินตะนาเดต้าทุกทะเพียงไต่ปัวเนี่ยขึ้นในเดต้านี่มาเลยลูกควีชูพ่อมุริก็ set ได้ขึ้นในเลยจาติยาชินတရားဥပဒေစိုးမိုးမှုအားနည်းနေခြင်းအားလည်းလူခွင့်ရေးချိုးဖောက်ဖို့အားပေးနေတယ်လို့မျိုးဖြစ်နေခြင်းတို့ကြောင့်လူခွင့်ရေးနဲ့ပတ်သက်လို့အကာအကွယ်ပေးနိုင်မှုအားနည်းတယ်လို့ဆိုရပါမယ်။ဒီမိုကရေစီခွင့်ရေးကိုအမျိုးချစ်တာလို့ငါတို့ဘာသာမှငါတို့ဘာသာလို့လူမျိုးလူနည်းစုတွေပေါ်နားလည်မှုမပေးနိုင်တာတို့ငါတို့မှမရှိရင်တန်းစီပျောက်သွားမယ်ဆိုတာတွေကအနောက်ရှက်ဖြစ်စေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီမိုကရေစီရဲ့အဟံတာကောင်းကျိုးလို့ထင်မြင်ယူဆပါတယ်ခင်ဗျာဆိုပြီးသူကရေးပါတယ်။ဆိုတော့ဟုတ်တယ်ဒါဆီယာတူအနေနဲ့ဆီယာဥတီယာတို့ရဲ့အမြင်နဲ့ကြားချင်ပါတယ်ဆိုတော့ကျွန်တော်ဒီမိုကရေစီတိုးတက်ရေးမှာဘာရအဓိကအဟံတာဖြစ်နေတာလဲလူလားစနစ်လားတချို့ကတော့အခု2008ကျောင်းလို့လဲပြောတယ်တချို့ကကျောင်းလဲဒီလိုဟိုအစိုးရတဲ့လူရဲ့ဟိုလောရတဲ့ကျောင်းဆိုပြီးထောက်ပြရလဲရှိဆိုကျွန်တော်ဒီမှာဖြစ်နေတာအဓိကအဟံတာလူလားစနစ်လား
အဓိကတော့ဗျာဟိုတစ်ခုလုံးလို့ပဲပြောရမှာဒါကြောင့်ကျွန်တော်တော့အစားဘူးဒီပိုင်းကကျွန်တော်ပြောရတာကကျွန်တော်ရဲ့အခြေခံရှုပ်ထွေးနေတယ်ဆိုတော့ကဒါကိုပြောတာဗျာဘာလို့ဆိုတို့ဒီတောင်းအဖေးကြီးပေါ့နော်2008အခြေခံဥပဒေရတယ်သူကအဲဒီမိုကရေစီအခွင့်အရေးတော်တော်များပေးထားတယ်ဗျာတော့ပြန်ပြီးတော့ပိတ်ထားတဲ့ဘက်တော့ရှိတာပေါ့သူကလည်းတော်တော်ပေးထားတယ်ပြီးတော့ကျွန်တော်တို့အခုအုပ်ချုပ်နေတာလေဒီမိုကရေစီအစိုးရတက္ကသိုလ်ကျွန်တော်တို့ဒီမိုကရေစီအတွက်အတိုက်ခံလုပ်ခဲ့တယ်ကျွန်တော်တို့ဒါဒီမိုကရေစီကောင်းဆောင်ကောင်းစားပြီးဒီကွယ်ဦးစီးဦးဆောင်လုပ်ခဲ့တယ်ကျွန်တော်တို့အစိုးရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဈေးခွင့်နဲ့ပတ်သက်လို့အခုလေးဝန်းထုတ်စရာရှိတာကဘာကြောင့်လဲဆိုတဲ့အခါကျွန်တော်စီခဲ့ခါတယ်နောက်ခုလုံးရှိတယ်ဘာဖြစ်လို့လဲဆိုတော့လူကလည်းတက္ကနာကိုကျွန်တော်တို့ဒီကျွန်တော်တို့ဒီဆုံးရှုံးမှုတွေလူတွေရဲ့မေတ္တာမှုတွေလူခွေဆိုင်ရာမေတ္တာမှုတွေနဲ့ပတ်သက်ပြီးတော့ဟလာဟိုအမကံလေးရက်ဒီရပဲကျွန်တော်တို့ဒီဟိုကျွန်တော်တို့ဟိုတရားလုံးဟောမျိုးတာလူအဟောင်းတွေနဲ့ဖွဲ့စည်းထားတာဆိုတော့သူတို့ကအစ်စ်သက်ခါကားမှုတွေရှိတဲ့ခါကျတော့ကျွန်တော်တို့အခွင့်အရေးတက်တဲ့နေရာနိုင်ဘူးဘူဝေတို့အာနာတို့ဘက်ကသူတို့ကရက်ပြီးဆိုတယ်ဒီလိုအောက်ဦးတွေဒီလိုအခြေခံအောက်ဦးတွေဆက်လဲကျွန်တော်တို့ဒီဟိုဘာလို့လူဟောင်းတွေစီးတင်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီအခွင့်အရေးတွေဘက်ကနေတော့မရက်ပြီးနိုင်ဘူးအခွင့်အရေးပေါ်မှာစံရင်းစံနှုန်းတစ်ခုပေးတာဒီလိုစံရင်းတယ်နော်ညက်တည်နေတာလည်းမရှိတာလည်းဒါသာသကတစ်ခုပေါ့နော်ဆိုတော့နောက်ပြဿနာတစ်ခုကကျွန်တော်တွေးရင်ကြီးတဲ့အမတန်တွေးရင်ကြီးတဲ့ချက်တစ်ခုကဘာလဲဆိုတော့ဒီဟိုဒီမိုကရေစီအခြေအနေကိုကျွန်တော်တို့ဟိုဆွဲထားလိုက်နေတဲ့အယူအဆတစ်ခုကအချိန်တစ်ချိန်မှာသူအပြန်အားကောင်းကိုတွေးစားတာအဲ့ဒါဘာလဲဆိုတော့အမျိုးသားအရေးပဲဒီတိုင်းကြီးရဲ့ဒီလွတ်လပ်ရေးဟလာအမျိုးသားအချိုးစည်းဘောကဒီမိုကရေစီတက်ဖို့အရေးကြီးတယ်ဆိုတော့အယူအဆချက်ကတစ်ခါတစ်ခါမပြောင်းတော့တာလေတော်အခုကျအခုလိုမျိုးခိုင်ကိစ္စလိုမျိုးနိုင်ငံတကာနဲ့ဖြစ်တဲ့အချိန်မျိုးကဒီလိုရတိယဒုတိယဟလာတန်းကြီးရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပထမဆိုတဲ့ idea ကိုပြန်ပြီးဖိုးတင်လာဒါကကျွန်တော်တို့အားလုံးကိုဒီမိုကရေစီကိုအမှန်ချင်းချောက်နဲ့ချင်းချောက်မှုတည်ရရှိနေတယ်ဆိုတော့ပြောမယ်ဆိုလို့ရှိလို့ရှိလို့ကျွန်တော်တို့လူခွင့်ရတဲ့ပတ်သက်လို့စိတ်မအေးရသေးဘူးအာမခံချက်မရှိသေးဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့စနစ်တကျအာမခံချက်မပေးနိုင်ဘူးလူတွေကလည်းကျွန်တော်တို့ဆော့ပြီးဒီမိုကရေစီလူဒီအခွင့်အရေးတွေတကယ်တကယ်နဲ့ညီတဲ့အခွင့်အရေးကိုရမှာဖြစ်မယ်လို့ခံယူတဲ့လူတွေကတကယ်နေရာတွေမှာမရှိဘူးတရားစီရင်အုပ်ချုပ်ရေးဟလာကျွန်တော်တို့ဥပဒေပြည်ရေးတွေမှာခိုင်အလုံးလုံးတော့မရှိတဲ့အတွက်ကြောင့်မလို့ကျွန်တော်လူရောစနစ်ကိုအာမခံတဲ့အတွက်ကြောင့်မလို့အချိန်လေးကျွန်တော်ကတော့ဘယ်တော့သွားနိုင်လဲစိတ်ရောက်မှုရှိတယ်ဆိုတာကျွန်တော်မြင်နေရပါတယ်
โอเคคุณเตียเตซินเนี่ยเจ๊ซูอ่ะสรุปตัวมาเราเจอที่ตอดแทชินเดียวก็ Facebook กันเนี่ยแมทช์เพจสักคู่แล้วတွေ့ပါတယ်ဒေါကင်းအေးမူတဲ့သူကတော့စင်းတစ်ခုကိုချုပ်ကန်ထားတဲ့လူတွေကြောင့်အဟန်တာဖြစ်နေတာပါဆိုပြီးသူကแมทช์เพจပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email ပြီးနဲ့ဆွေးနွေးထားတဲ့ပုံကိုတရားလည်းရှင်းနေပါသေးတယ်ဥလာထွန်းတကုံမျိုးတစ်ခဲပေးစားပါနန်းလောင်မဲ့ဖတ်ချပေးပါအောင်ခင်ဗ
ျစနေစကပိုင်းမှာကျွန်တော်လည်းဆွေးနွေးပြရစီသူ့အခွင့်အရေးနဲ့ဟာအခု90ပြည့်ခဲ့ပြီးကျွန်တော်တို့မြန်မာနိုင်ငံမှာ1988ခုနှစ်ရှီလီလုံအရေးတော်ပုံကာလဒီဇင်ဘာလ10ရက်နေ့ဒီငိမ့်အဖွဲ့ချုပ်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တာဟာလည်းအခုအနှစ်30ပြည့်ခဲ့ပါပြီ။ပြန်ကြည့်ရင်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂမှတရားဝင်စုံစမ်းအရေးယူကံရေးပဏာမစုံစမ်းရေးပြုလုပ်ဖို့မစ်ဆာရာကိုအိုကာတာလာရောက်ခဲ့တဲ့1992ခုနှစ်ကနေအခုဆိုရင်နှစ်ပေါင်း28နှစ်တိုင်ခဲ့ပါပြီ။1992ခုနှစ်ကစလို့28နှစ်ကြာအထူးကိုယ်စားလှယ်ပေါင်း9ယောက်ကလူအခွင့်အရေးကော်မရှင်နဲ့အတူတူညီလာခံကိုတင်ပြအစည်းအဝေးတွေဟာစာမျက်နှာထောင်နဲ့ချီအောင်ရှိနေတာပါ ဒီကနေ့နောက်ဆုံးအခြေအနေကတော့အားလုံးသိရတဲ့အတိုင်းမြန်မာထိပ်တန်းစစ်ကောင်းဆောင်တွေကိုလူသားပေါ်ကျူးလွန်တဲ့ဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်တရားရုံးတင်တရားစွဲဖို့ပြောဆိုလုပ်ကိုင်နေရတဲ့ထွက်ပေါ်လာတဲ့အခြေဖြစ်လာနေတာပါ။အထင်ရှားဆုံးကထောင်960ဂျနီဗာပြည်တန်းချက်ဖြစ်တဲ့အရက်သားတွေပေါ်အတုံးမပြူရလို့ပိတ်ပင်ထားတဲ့မီလောင်ဘုံ၊မီဆုံဖြူဘုံတွေတုံးပြီးရင်းရံစွာတပ စစ်အာဏာရှင်တွေပါပဲတရားဥပဒေမှာတော့ပြစ်မှုများဥပဒေအရတာဝန်ရှိမှုမှာပြုလုပ်မှုနဲ့ပြက်ကွက်မှုနှမျိုးစလုံးဟာရစဖို့ပြစ်ဒဏ်ထိုက်တဲ့ဥပဒေအခြေခံသဘောရှိတာမို့စစ်ဖက်ရောအရက်ဖက်ပါဥပဒေအရတာဝန်ရှိလာမှာဖြစ်ပါကြောင်းပြောချင်တာပါပဲဗျာ
ဟုတ်ကဲ့ဒါကဦးလာထွန်းတကောမျိုးသက်ကပြေးစားပါဆိုတော့သူ့စာထဲမှာစစ်နာရှင်မွေစိုးကအဓိကတရားခံလို့ဆိုရင်လည်းဟိုသူထောက်ပြရတဲ့ခုစိတ်ဝင်စားကြကောင်းပါလေတချင်းချင်းမှဒီအရသာစိုးအနေနဲ့လည်းပဲတာဝန်ခံစရာရှိလာနိုင်တယ်ဆိုတော့သူထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတင်းတန်းဝင်ကျွန်တော်ဒီဖြစ်သမျှဒီစစ်တပ်နဲ့ဖွဲ့စည်းပုံပုံကိုပဲကျွန်တော်တို့ပုံချနေလို့ဖြစ်နိုင်မှာမလားဘာဖြစ်လို့လဲဆိုတော့အခုကိုပဲဒီအရသာစိုးအနေနဲ့ဒီအစိုးရဦးဆောင်နေတဲ့ဟိုဒေါ်သတိကြီးပေါ်မှာနိုင်ငံတကာရဲ့သဘောထားအမြင်တွေကလည်းစိတ်ပေါင်းလာတာမဟုတ်ဘူးဆိုတာအလုံးနဲ့သိပါတယ်ဆိုတော့ဒါကိုအစိုးရအနေနဲ့ဘလို့ရင်ဆိုင်ဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေနဲ့ရှိနေကြောင်းသိနေတာ
ဟုတ်ကဲ့ကဟိုကြီးပေါင်းရတော့ကျွန်တော်ဒီဟိုတရားသေးကိုတော့ကုလားကျွန်တော်ကုလားကျွန်တော်သဘောတူပါမှာပါဟိုစစ်အာဏာရှင်စနစ်ကောလူတွေရောပေါ့နော်ဒါကလူတွေရောကြောင့်ဖြစ်တယ်အဲ့တော့ရတစုကတော့သူဝက်သူအစိုးရဖြစ်တဲ့အခါကျတော့တာဝန်ခံရတာပေါ့ဒါပေမဲ့ကျွန်တော်တို့ဒီမှာဖြစ်ပေါ်နေတဲ့ထူးခြားတဲ့အခြေအနေတွေကြီးရကြတော့ခုနကဒီလေးကြီးကိုတာဝန်ကြီးကိုထိုင်ဆိုင်ရတာဆိုရတစုကမတုံ့နိုင်မသိနိုင်တဲ့အခြေအနေတွေရှိတဲ့အခါကျတော့အကုန်လုံးကိုလည်းပဲဟိုကျွန်တော်နိုင်နိုင်လေးလေးကိုပြန်နိုင်နိုင်နေထားတော့မရှိဘူးသို့ရပင်သူကရွေးချယ်တင်ရောက်ခံထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ပင်ဒါလိုက်တော့တာဝန်ရှိတာပေါ့ဗျာခုနပြောခဲ့တဲ့ကိုတရားကြီးကြိုးတယ်လို့မနောက်ရှိဖွဲ့စည်းပုံချရာဦးကြီးကတော့ဒီကျွန်တော်တို့ဒီအခုခုရင်းတဲ့ဒီမူစီအတွက်တကယ်ကိုစုညောင်းခလို့ကတဲ့အကြီးကြီးပါပဲဒါကြီးကိုမပြေရှားနိုင်ကြတော့ကျွန်တော်တို့လုံလောက်တဲ့ညာနှုံးကြီးတော့ကျွန်တော်တို့ဒီမူစီနဲ့လုပ်ဖို့မရနိုင်ဘူးအဲ့ဒီတူပဲအခုအစိုးရတက်တဲ့မှာကျွန်တော်တို့ဒီရင်းလေးတောင်ရှိတဲ့သူတွေအုပ်ချုပ်ရေးဌာနတို့အရေးကြီးတဲ့ဌာနဆိုင်ရာတွေပေါ့ဗျာအသီးသီးတွေမှာငကူတွေကငကူတင်းစမန်တပ်သားတွေတချို့တလန်နောက်ဆန်တဲ့လူတွေရှိကြတာဗျာတော့အကြီးလူတွေရဲ့နှလုံးသားထဲမှာဟိုမလွဲမဆောင်သားလို့ဒီအစိုးရဆက်ဟုတ်တယ်ဗျာတို့သစ္စာခန္ဓာအရင်ဆရာလည်းဆရာကသစ္စာခန္ဓာကြာအဲ့ဒါအပြင်ခုတရားပြီးတော့ထပ်ခန္ဓာများလည်းပဲဟိုတိတ်မကင်းရမကင်းဆောင်နေပြီဖြစ်တော့ကျွန်တော်ရင်းလေးကြာဖြစ်တာပေါ့လေအဲ့တော့လူပုဂ္ဂိုလ်ရလည်းပဲတချို့ကိစ္စရတည်းကကျွန်တော်မယုံတင်တာဖြစ်တယ်ကြာအစိုးရကိုအကြည့်ကိုပြတ်သွားအောင်အပီပြည့်စရာတမင်လုပ်ကြည့်သလားလို့ကြည့်စားတယ်အဲ့တော့ခဏမေးရမေးဖို့ချုပ်လို့လို့ဆိုရင်စနစ်ကောလူကောမကောင်းဘူးနော်အဲ့ဒီမှာအရသာစိုးရနေတဲ့ကြတော့ဒါကိုကျော်တော်နိုင်စုံမရှိသေးဘူးလုံးဝဆိုရင်တော့တမနာကကျော်ထွားနိုင်တဲ့အာဏာတွေကိုဒီမှာကြောင်းလို့ပေးထားတယ်ရေကုန်ကရှိတယ်ဗျ။ပုံမှန်58ရတမနာဟာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်။နော်ပုဂ္ဂိုလ်ဖြစ်တယ်တရား99ကကြီးအရာကျွန်တော်တို့နိုင်ငံတော်တမနာဟာစက်အားလုံးရဲ့အကြီးကြီးဖြစ်တော့သူလုံးနိုင်တဲ့အခွင့်အာဏာတွေတုံးနိုင်တာတွေရှိတယ်ဗျ။ပုံမှန်200နှစ်တော့လို့ပုဂ္ဂိုလ်အတိတ်ဖွဲ့ပြီးရလို့ဆိုတော့ဒါတွေကလည်းပဲအတိုင်းငယ်ပြဿနာပေါ့ဗျ။ဘလောက်သူတည်ဝင်ရှိတယ်တစ်ဖက်ကဘလောက်ကြီးလက်ခံမလဲဆိုတော့နိုင်ငံကြီးကချိန်ကြီးရာတွေရှိတဲ့အခါကျတော့ဥပဒေသဘောအရတော့ဒီအစိုးရဟာအခုကသူတို့ကအတင်းတစ်ခါနဲ့ပြည့်ကျက်လာတာမဟုတ်ဘဲနဲ့လူတို့ကမင်းနဲ့ရိခောက်ပြင်းရောက်တာဖြစ်ပြီးတော့သူဝင်ဝိုက်ပြီးတော့ဟိုတာဝန်ရှိနေရတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်ပြောရပါမယ်
ဟုတ်ကဲ့ဆောင်းကျန်တဲ့ဆင်းရဲအခြေအနေပါဆိုတော့ကျွန်တော်ဒီအချုပ်အနေနဲ့ကျွန်တော်မမေစပယ်ယူရဲဟိုဆွေးနွေးချက်ကိုလည်းရှားနေပါတယ်လက်တော့အခုရှိတာကျွန်တော်ဖွဲ့စည်းပုံပြင်ဖို့ဆိုတာလည်းပဲဟိုဟိုတတော်နဲ့ဖြေအောင်မှာမဟုတ်သေးပါဘူးနောက်တစ်ခုကဒီလူခွေချုပ်ပေါင်းမှုတွေနဲ့ဆက်နွယ်နေတဲ့ဒီငင်းငင်းကိစ္စလည်းချက်ချင်းလည်းအကောင့်ထဲပေါ်အောင်မဲ့အခြေအနေမှာမရှိပါဘူးဆိုတော့ဒီလိုအခြေအနေမှာလူခွေအခြေအနေတွေတိုးတက်အောင်လုပ်တင်တာလုံးနိုင်တာတွေဘာတွေများရှိမယ်လို့မမေစပယ်ယူလို့မြင်လဲခင်ဗျဟု
တ်ကဲ့ဒီရမ်းမှာလို့ဖက်ဖို့ဒီကဥ်လေးပြင်လာတော့နေသားရေးဖြစ်စဉ်တို့လို့ပေါ့ရမ်းခက်ခဲရှုပ်ထွေးပြီးတော့ဟိုဖြို့ဖို့ကင်ဖို့ခက်တဲ့အရာတွေကိုမလုပ်နိုင်တာကိုကျွန်တော်တို့ကဟိုထားပါတော့ပေါ့နော်ဒီနိုင်ငံရင်းမှာနေဆိုင်တဲ့နိုင်ငံသားဖြစ်အတိမတ်ပြုမခံရတဲ့သူတွေကိုမပြောပါနဲ့အောင်နိုင်ငံသားတွေဖြစ်တဲ့တိုင်းရင်းသားတွေနိုင်ငံသားအဖြစ်ကြီးအတိအဝမရနေတာပဲဟိုတော့မှကျွန်တော်တို့ဒီပြည်သူကဈေးပေါက်တင်တာထားတယ်ပြည်သူအစိုးရကလုံးမပေးနိုင်တာမျိုးကြတော့တော်တော်လေးဟိုရုပ်ဆိုးတဲ့ကြီးတယ်မို့ကျွန်တော်ကမြင်နေတော့ဥပမာပြောရမယ်ဆိုရင်ဒီစစ်ပေးဆောင်ဒုက္ခတွေရဲ့အခြေခံကြတဲ့စာဝတ်နေရေးဆိုတာ Tapi kalau kita uli lagi jam lalu, ini ada isu se, waktu ada isu tu tu nak sosok, bukan yang jual mesin, si sejam sejak, terima kasih jam bono, cari ane di dalam siaran, terima kasih, jangan tidur ye, jika kau ni ye kurang mah, saya ane, lama amat kesian tiada nawi, tiada. Ari lo, doa dia lo, di bawah jenis mana tau kamu puni le tenai buat apa ko? Di sekarang ni di bawah jenis apa lah dia ko ni? Terus calon ni lo, mana tenai hari jalan lo? Ayo ko di dalam ni ko no.
Okay.
Tomorrow di jam itu ni, lukui ni, jam ni ni le. Jadi ramah suka jam kat sana lukui, cukup le, rumah rumah dah, rumah tomorrow ah, sana piala rumah no. Suka kurang ni, kalau ni mana di situ boleh nak sana lu, sini dah riha. Oh, lu main je, mana tomorrow riha? Lu cintai siye, si main ni jari ko.
โอ้มันเอาหรืออะไรจะมาอะไรอะไรแบบนี้มาเลยแล้วก็เรื่องนี้จะว่าไงส่วนเนาะโอเคแม่เมย์จะอยู่ที่นู้นส่วนนี้ว่าเนี่ยชิงเล่าไปยานเดียวที่นี่มาเว้ยจะกลับจีว่าป่าวส่วนนี้ไปเลยแม่เมย์จะไปอยู่อุตยานอุตยานสิคุณป่าวส่วนนี้ไปดูสายตาพี่ผู้ดูเนี่ยตัดสินใจแล้วทุกชีวิตจะมาเลยเนี่ย